NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ဒါမှမဟုတ်မထိုးထားတဲ့အဖွဲ့ဆိုပြီးအစိုးရဘက်ကခွဲခြားဆက်ဆံခြင်းမပြုကြောင်းဖေဖော်ဝါရီလ23ရက်နေ့ကနေပြည်တော်မှာကျင်းပတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒါ့အပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကြားငင်းငယ်ရံမုံငွေအမေရိကန်ဒေါ်လာ9တန်းခွဲကျော်သုံးဆွဲသွားဖို့ကိုလည်းသဘောတူခဲ့ကြပါတယ်။အပြည့်အစုံကိုတော့မန်ရင်ချင်းနိုင်ငံကဆက်ပြီးပြောပြပေးပါရှင်။
အဲ့ဒီစီဝေးမှာငင်းကြဲရေးလုပ်ငန်းစဉ်အတွက်ရံပုံငွေသုံးဆွဲဖို့အရင်ရှိနေတဲ့ JCB ခေါ်ငင်းကြဲရေးလုပ်ငန်းစဉ်များရံပုံငွေဆိုင်ရာပေါင်းစပ်ညှိနှိုင်းရေးအဖွဲ့ကိုပြင်ဆင်ဖွဲ့စည်းလိုက်ပါတယ်။အစိုးရဘက်ကကိုယ်စားလှယ်10ဦးနဲ့တိုင်းသောလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကကိုယ်စားလှယ်10ဦးအညီအမျှပါဝင်ပါတယ်။မနေ့ကအစီဝေးမှာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းသောလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ရုံးလုပ်ငန်းဆိုင်ရာအတွက်လိုအပ်ချက်အမေရိကန်ဒေါ်လာ 4.8 တန်းသုံးဆွဲဖို့နှစ်ဖက်သဘောတူညီခဲ့ကြပါတယ်။အစိုးရရဲ့ NRPC အမျိုးသားပြည်လဲတင်မြှင့်ရေးနဲ့ငင်းကြမ်းရေးဗဟုဌာနအတွက်အမေရိကန်ဒေါ်လာ 2.5 တန်းသုံးဆွဲဖို့လည်းသဘောတူညီခဲ့ပါတယ်။ JCB ရဲ့ထူးခြားချက်က NCA မှာလက်မှတ်ထိုးထားတဲ့အဖွဲ့တွေရောမထိုးထားတဲ့အဖွဲ့တွေရောအပါအဝင် UWSA ဝပီသွေးစည်းညီညွတ်ရေးတပ်ဖွဲ့လိုမျိုးစားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့အားလုံးနီးပါးပါဝင်ပါတယ်။ဒါအပြင်မြမငင်းကြေးလုပ်ငန်းစဉ်တွေမှာကုလသမဂ္ဂဘက်ကကူညီပါဝင်မဲ့အခမ်းကဏ္ဍကိုကုလသမဂ္ဂဌာနကိုယ်စားလှယ်ပီတာဘက်ချလာတက်ရောက်ပြီးပြောကြားခဲ့တဲ့အချက်တွေပေါ်မှာနှစ်ဖက်သဘောတူညီခဲ့ကြပါတယ်။ငင်းကြေးရံပုံငွေကိုတိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကြားခွဲဝေသုံးဆွဲဖို့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရရဲ့အခုလိုစီမံခန့်ခွဲမှုဟာအပြုသဘောဆောင်ပေမဲ့တစ်ဖက်မှာလည်းဖိအားပေးမှုတွေရှိနေကြောင်းကချင်မဟာမိတ်ဥက္ကဋ္ဌကမ်ဆန်းကပြောပါတယ်
။အစိုးရကတော့အပြုသဘောဆောင်ရဟာကျူးစားနေတာဟိုကျေရပေါ့နော်။ဒီလိုတစ်ဖက်ကအဲ့လိုပြောတော့ဒါပေမဲ့နောက်တစ်ဖက်ကတော့တိုင်းရင်းသားဘက်ကနေပြီးတော့ပို့ပြီးမှပြည်ထောင်စုတိတ်စိတ်သက်ရှိတဲ့နေရာဟာအဲ့လိုစကားထွက်တာကြံကြောင်းပြန်ပြန်ဖြစ်စေလိုမျိုးအဲ့လိုခံစားရတယ်။ရခုရခုအဲ့တုံတွဲနေ
တုံတွဲနေတယ်ဆိုတာဘာကိုဆိုလိုတာလဲရှင
်ဘာလို့ဒီလိုအကြရှည်နေရလဲကိစ္စရောပြောင်းပြန်ကျလို့တိုင်းရင်းသားတွေပြန်မင်းနေရဟာတွေပေါ့နော်ဘာလို့ဒီလိုမျိုးလက်မမထိုးနိုင်တဲ့ကိစ္စလဲဆိုတော့ဒီဟာကကျွန်တော်တို့ပိုဖိအားပေးတဲ့အတန်ထွက်နေရပေါ့ဆိုတော့တနင်္ဂနွေလုံးလမ်းချုံမှုဆိုကျွန်တော်ကချင်ပြင်းနေကျွန်တော်ဒီမြောက်ပိုင်းဒေတာတွေမျိုးဆိုအဖွဲ့တွေကအကုန်လုံးချက်နေမှနေနေတဲ့ဒေတာတွေကဘယ်နည်းတစ်ဖက်ပဲထိုးမှတစ်လက်တစ်ဖက်မထိုးဆိုတော့ကျွန်တော်ဒီတက်ကောကြောင့်ဆွဲတွင်းလာမယ့်ကိစ္စရန်ရှိတယ်ဒီအရွာဆိုရင်ဆက်ကောင်းပထူနေထားနေတော့မဖြစ်နိုင်တဲ့တပေါ်ရှိတယ်တချို့ချမ်းဒီမှာတချို့ပဲထူခံတဲ့ကိစ္စတွေပြောတာပါဒီသူတို့ရဲ့ဒီ MCA ဆိုတဲ့နိုင်ငံလုံးဒီပြခရစင်ဒီစာချုပ်မျိုးဆိုရင်အစိုးရနဲ့ဒီတပ်ပကတစ်ထက်တည်းမကြနေအဲ့ဒါက
အစိုးရနဲ့တစ်ဖက်တစ်ထက်တည်းမကြဘူးဆိုတော့ဘလို့အချက်မျိုးတွေတွေ့ရလဲရှင
်ဥမာတနင်္ဂနွေနေ့ဥမာဆိုင်ဒီလက်မှတ်ထိုးပြီးဆိုတနင်္ဂနွေကျင်းညာတင်တာပေါ့နော်အဲမျိုးတွေကတော့အစိုးရအားတော့ကျင်းညာခြင်းနဲ့သဘောတဘာဝကျွန်တော်ကြားသိရတယ်ဒါပေမဲ့တပ်ပကတော့ဒီလိုအတန်ကျွန်တော်မကြားရဘူးပြန်ချွေးလေးမှာတော့ဘာလို့အမျိုးပေါ့နော်ချောင်းတာပေါ့အဲနောက်တစ်ခုကတော့ဒီတပ်တွေနေရာချထားရေးကိစ္စတွေပါတပ်တွေနေရာချထားရေးကိစ္စဆိုတော့တခြားဖွဲ့စည်းရတဲ့ကျွန်တော်မသိဒါပေမဲ့ကျွန်တော်ကချင်းကျေဦးတို့ဆိုရင်လုံခဲ့နှစ်နှစ်သုံးနှစ်ကြာဒီအကြောင်းဆွေးနွေးဖို့စောင့်နေတာပါဒီအကြောင်းမဆွေးနွေးဖြစ်ဘူးเนาะဆွေးတာပေါ့အချိန်ပြည့်ပါစဒီလိုမျိုးထိုးစစ်ဆင်မှုတွေရှိနေရအောင်အဲ့ဒါကျွန်တော်အမြင်ကတော့ဒီထိုးစစ်ဆင်မှုရှိတဲ့ဟာတွေကဒီတပ်နေရာချထားရေးကိုဆွေးတဲ့ကန္တာမှာအကျုံးဝင်နေလို့ကျွန်တော်မြင်တွေ့ရတယ်
ဒေါက်ဆန်းစုကြည်ဘက်ကတော့ငင်းငယ်ဖြစ်စဉ်မှာအားလုံးပူးပေါင်းပါဝင်လာဖို့အစိုးရအနေနဲ့ကြိုးပမ်းနေကြောင်း NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရောလက်မှတ်မထိုးရသေးတဲ့အဖွဲ့တွေကပါတက်နိုင်သလောက်ခွဲခြားဆက်ဆံခြင်းမပြုကြောင်းနဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာအပြည့်အဝပါဝင်နိုင်ဖို့အဓိကလမ်းကြောင်းဟာ27ရာစုပင်လုံညီလာခံတာဖြစ်ကြောင်းအစည်းအဝေးမှာပြောကြားခဲ့ပါတယ်ရှင်